နိုဝင်ဘာလအတွင်းကျင်းပမယ့်အပြည်ပြည်ဆိုင်ရာလူ့သမားကြီးရာအဖွဲ့ ILO ရဲ့အုပ်ချုပ်ရေးအဖွဲ့အစည်းအဝေးမှာမြန်မာလူ့သမားတွေအရေးထက်ဆင်နွှဲသွားဖို့ရှိနေပါတယ်။ဒီအစည်းအဝေးမှာ ILO ရဲ့ဥပဒေနဲ့အညီစစ်ကောင်စီရဲ့ဖိနှိပ်မှုရန်တရားတွေကိုအရေးယူပေးဖို့စစ်ကောင်စီကိုဖြုတ်ချနိုင်ဖို့အတွက်တောင်းဆိုသွားမယ်လို့ဒီနေ့ချက်သားရင်းနဲ့မှာမြန်မာလူ့သမားအဖွဲ့အစည်းတွေကပြောလိုက်ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတာကိုအခြေခံပြီးကိုရနိုင်ပြောပြပေးပါအောင်ခင်ဗျာ။
ဆိုင်ရုံလုံးရုံတွေမှာလုပ်ငန်းဝင်ဝင်နေတဲ့လုံသမားတွေရဲ့ကိုယ်ရေးချက်လက်တွေကိုစီးစစ်ကောက်ခံနေတဲ့ကိစ္စတွေပါဝင်လုံသမားအခွင့်အရေးတွေကိုချိုးဖောက်နေတဲ့စစ်ကောင်စီရဲ့လုပ်ရက်တွေကိုဒါပဲနိုမာလာအတွင်း ILO ဌာနချုပ်ရှိရာဂျနီဗာမြို့မှာပြုလုပ်မဲ့အုပ်ချုပ်ရေးအဖွဲ့အစည်းအဝေးမှာမြန်မာလုံသမားသမဂ္ဂတွေကတင်ပြသွားဖို့ရှိနေတာပါ ILO ရဲ့ဥပဒေပုံမှန်33မှာပါတဲ့အချက်တွေအတိုင်းစစ်ကောင်စီကိုအရေးယူဖို့ဒီနေ့ကြာသပတေးနေ့မှာလုံသမားအဖွဲ့ချုပ်တွေကလုံ့လောက်စီရင်မှုတစ်ခုစူပေါင်းပြုလုပ်ခဲ့ကြောင်းမြန်မာနိုင်ငံအလင်းပြည့်လုံသမားသမဂ္ဂများအဖွဲ့ချုပ်ရဲ့တွဲပွဲဥက္ကဋ္ဌမတ်တင်နေဝေကပြောပါတယ်နိုင်ငံတကာရဲ့အရေးယူမှုတွေနဲ့အတူတစ်ဖက်မှာလည်းတရားမှုတွေရှိလာနိုင်တယ်လို့သူကပြောပါတယ
် ILO ရဲ့ Article 33ကတော့နိုင်ငံတကာဖိအားပေးတွေကတခုဖြစ်တယ်ပေါ့နော်ဒီစကားဆိုင်ရဲ့ဒီနိုင်ငံသားဝင်ဝင်လမ်းကြောင်းကိုလည်းထိခိုက်စေမယ်အလေးအစီတင်သွင်းဖို့အစတဲ့လိုအပ်တဲ့နိုင်ငံသားငွေဝင်ရောက်မှုတွေကိုလည်းထိခိုက်မယ်ပေါ့နော်စကားဆကိုနိုင်ငံတကာအတိမတ်မပြုမှုတွေကလည်းပို့ပြီးတော့တိုးလာမယ်အဲနောက်တော့နိုင်ငံတကာယင်းနှိမ့်နယ်မှုတွေကလည်းရက်သွားနိုင်တယ်ရှိတာတွေလည်းထပ်သွားနိုင်တယ်ပေါ့နော်တစ်ချက်တည်းမှာပဲကျွန်တော်တို့အလုတ်သမားတွေရဲ့အကျိုးတက်ရောက်မှုကအလုတ်ကိုင်းတွေရှားပါလာမယ်အလုတ်သမားတွေကနောက်တစ်ခုကကြတော့လုပ်ငန်းဝင်ချိုးဖောက်မှုတွေကလည်းပုံမှုပြီးတော့မြန်ပြားလာမယ်စိုးဝလာမယ်ပေါ့နော
်အခုဩဂတ်လထဲမှာစစ်ကောင်စီကစံပူဇော်စီမံခန့်ခွဲမှုကော်မတီတွေကနေတစ်ဆက်လုပ်သမားတွေရဲ့ကိုယ်ရေးအချက်လက်တွေကိုစပြီးတော့ကောက်ခံနေပါတယ်အတင်းအကျပ်စစ်မှုထမ်းခိုင်းမဲ့အခြေအနေတွေကိုမြင်နေရတယ်လို့လုပ်သမားတွေက VOA ကိုပြောပါတယ်
ဖြစ်နိုင်ရတော့ဒါရောက်ကြရတဲ့အတွက်လည်းရှိနိုင်တယ်လို့တော့ဒီမှာဘာဖြစ်လို့လဲဆိုတော့ဒီရောက်ကွက်ထဲမှာကလည်းဒီလိုဒီစီးကောက်တာရှိတယ်ပြီးတော့ဒီဆဲုံတွေကလိုက်ပြီးတော့အဲစီးကောက်လာတဲ့အခါကျတော့ဒါလိုအပ်လို့ရှိရင်တော့ဟိုဘယ်လိုပြောမလဲအဲလိုအပ်တယ်လို့လုံးလုံးရတယ်ဆိုတော့ပုံမှန်မျိုးနဲ့တော့ဒီမှာတော့ဒီသူတို့ကောက်စီးကောက်တဲ့အပေါ်မှာလေ
ဒီအပစ်စမှုထမ်းခိုင်းတဲ့ဥပဒေကြောင့်ဆဲုံလေုံကလူငယ်အများပြားပြပကိုထွက်ခွာအလုံးလုံးတာတွေလည်းများလာတယ်လို့အလုံးသမားရဲ့ဖွဲ့စည်းတချို့ကပြောပါတယ်စစ်ကောင်စီဟာအလုံးသမားတွေရဲ့တရက်လောက်ခ4800ချက်ကိုနောက်ထပ်1000ထပ်တိုးပေးဖို့မကြသေးခင်ကညွှန်ကြားခဲ့ပါတယ်တကယ်တော့ဒီပမာဏကငွေကြေးဖောင်းဝမှုနဲ့တွက်မယ်ဆိုရင်လောင်းကားတဲ့ပမာဏမဟုတ်ဘူးလို့အလုံးသမားတွေကတုံ့ပြန်ခဲ့ကြပါတယ်ခင်ဗျာ